ပြင်သစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း300ဆီဆုံးခဲ့ရတာဒီနိုဝင်ဘာလတွင်သုံးနှစ်ပြည့်လောက်ခဲ့ပါပြီ။အဲဒါကြီးမားတဲ့အကြမ်းဖက်ချင်းချောက်မှုမျိုးကိုတံပြန်နိုင်ဖို့အတွက်ဥပဒေစစ်တွေလိုအပ်တယ်လို့ပြင်သစ်တို့ကပြောနေကြတာပါ။2015နိုဝင်ဘာမှာပါရီမြို့တော်ဘတ်တကလန်တဝိုက်တိုက်ခိုက်မှုတွေအဲနောက်ဆွန်ဒန်နီအဂဇာဂွင်းတဝိုက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြင်သစ်အစိုးရကအရေးပေါ်အခြေအနေတရက်ကိုနှစ်နှစ်တာကြီးညာသတ်မှတ်ထားရပါတယ်။အဲ့ဒီနောက်2019မှာတော့အဲ့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပြီးအစားထိုးတဲ့အနေနဲ့ Strengthening International Security and the Fight Against Terrorism SILT လို့ခေါ်တဲ့ကျန်းဖက်တပ်ဖြည့်ဥပဒေတရားကိုပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ပြည်ရဲ့ဒီဥပဒေဟာအုပ်ချုပ်ရေးအမိန့်ထိန်းချုပ်ဟန်တာဘိုင်ဂွင်းအာဏာမျိုးကိုအစိုးရကကျင့်သုံးနိုင်အောင်တရားစီရင်ရေးဆိုင်ရာမူတွေကိုသေးချာထက်သွင်းမစဉ်းစားဘဲခက်လွယ်လွယ်ခက်ပေါ်ပေါ်ခွင့်ပြုထားတာဖြစ်တယ်လို့Amnesty International ခေါ်နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့ကအဲဒါစီဟန်လို့ဆိုပါတယ
်။ Control orders allow the government to effectively control an individual's movement completely outside of the criminal justice system. So without charge, without giving the benefit, giving
them ထိုးဖိုင်ခွင့်တွေအရဆိုရင်သူပုဂ္ဂိုလ်တူတယောက်ရဲ့လှုပ်ရှားမှုကိုရာဇဝတ်တရားစီရင်ရင်းနဲ့လုံးဝမပတ်သက်တဲ့အစိုးရကလုံးဝချုပ်ကန့်ထားနိုင်ပါတယ်။ဆွဲချက်တင်စရာလည်းမလိုပါဘူး။တန်တရားရဲ့အကျိုးခံစားခွင့်လည်းမရှိတော့ပါဘူး။ဥပမာအချင်းသူတရက်ကိုတတ်မှတ်ထားတဲ့နေရာကအပြင်ကိုမသွားရဘူး။ Yes ကန်းကိုတရင်ပို့နေရမယ်။ဘသူဘဝနဲ့မဆက်ဆံရဘူးစသဖြင့်တားမြစ်ထားတာတွေဖြစ်ပါတယ်
။တကယ်တော့ပြင်သစ်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းဆိုးရွားပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအများကြီးကြုံတွေ့ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။အဲဒီထက်မှာ2015နိုဝင်ဘာ Charlie Hebdo Magazine တိုက်ခိုက်မှု2016အမျိုးသားနဲ့ Nice မြို့မှာ Truck ကနေတိုက်ခိုက်မှုကြောင့်လူပေါင်း89ဦးသေဆုံးခဲ့တဲ့ကိစ္စစာရတွေလည်းပါဝင်ပါတယ်ဒီလိုအကြမ်းဖက်မှုအန္တရာယ်နဲ့သဘောပါဝအတိုင်းစားတွေဟာအင်တန်ဆူရပြင်းထန်ကြီးမားနေတဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်ပဲရှိရကိစ္စကိုဟန်တာဖို့တံပြားရှိသူကိုစောင့်ကြည့်ဖို့လိုအပ်တယ်လို့ပြင်သစ်အစိုးရကတော့အခိုင်အမာပြောကြနေပါတယ်အခုပြင်သစ်နိုင်ငံရဲ့နမူနာကိုလိုက်ပြီးကျန်းဥရောပနိုင်ငံအများအပြားကလည်းပဲအလားတူလှုပ်ဆောင်နေကြတယ်လို့ Amnesty International ကဆရာကဆိုပါတယ်
The Dutch Parliament passed a law which embeds many of the same powers we see in France. In the Dutch context, we saw the German Federal Police expand their powers also. We have right now actually in the Swiss Federal Parliament.
ဒီမှာလောက်ကိုင်းနေတယ်လို့ပဲ Dutch Parliament ကလည်းအစိုးရကိုအလားတူအခွင့်အာဏာတွေပေးအပ်ထားတဲ့ဥပဒေပြဋ္ဌာန်းထားပါတယ်။ဂျာမနီကလည်းပြည်ထောင်စုရဲတွေကသူတို့လုတ်ပိုင်ခွင့်အာဏာကိုတိုးချဲ့ထားပါတယ်။ဆွစ်ဇာလန်ပြည်ထောင်စုပါလီမန်ကလည်းအန္တရာယ်ပြုနိုင်တဲ့လူပုဂ္ဂိုလ်တွေကိုသူတို့ဟာသူတို့တတ်မှတ်ပြီးတော့အပြင်းအထန်ကန့်သတ်ထိန်ထုံနိုင်တဲ့ဥပဒေတရားလောလောဆယ်အကောင့်တွေဖော်နေပါတယ
်။အခုခါနိုင်ငံတွေအနေနဲ့အကြမ်းဖက်မှုတက်ချေရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာကတော့ Amnesty International ကအသိမှတ်ပြုပါတယ်။ဒါပေမဲ့လည်းအဲ့ဒီဥပဒေတွေဟာတည်ရှိစေတရားစီရင်ရေးဆိုင်ရာအခြေခံမူတွေနဲ့လူ့အခွင့်အရေးကိုတော့လေးစားလိုက်တာဖြစ်တယ်လို့လည်းပြောဆိုနေပါလေခင်ဗျာ။